မြောက်ကိုရီးယားကနောက်ဆုံးစမ်းသပ်လိုက်တဲ့မစ်ဆိုင်တုံးကအတန်းထက်မြန်တဲ့နည်းပညာနဲ့တိစောက်ထားတဲ့အမျိုးအစားအသစ်ဖြစ်တဲ့အကြောင်းနိုင်ငံမှန်သတင်းကဗုဒ္ဓနေ့မှာကြေညာပါတယ်။စင်းမြင့်နည်းပညာနဲ့တိစောက်ထားပြီးပထမဆုံးအကြိမ်စမ်းသပ်ခဲ့တဲ့ဝါဆောင် A လို့အမည်ပေးထားတဲ့ Hypersonic မစ်ဆိုင်တုံးအင်္ဂါနေ့ကဂျာကန်ပြည်နယ်ကနေပြစ်လွတ်လိုက်တဲ့ပုံကိုလည်းကိုရီးယားဗဟိုသတင်းအေဂျင်စီကပြသခဲ့တာပါ။စမ်းသပ်မှုအောင်မြင်ကြောင်းသတင်းကဖော်ပြသလိုဇန်နဝါရီလနဲ့ကျင်းပတဲ့နိုင်ငံရေးအစည်းအဝေးမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းလမ်းညွှန်ခဲ့တဲ့ငါးနှစ်ကာကွယ်စီမံကိန်းမှာဦးစားပေးလုပ်ငန်း၅ခုနဲ့အတန်တက်မြန်တဲ့မစ်ဆိုင်တုံးတိစောက်ရေးရာတစ်ခုအပါအဝင်ဖြစ်ကြောင်းလည်းဖော်ပြပါရယ်။မြောက်ကိုရီးယားကအတန်တက်မြန်တဲ့မစ်ဆိုင်တုံးတိစောက်နေတာအမေရိကန်ပြည်ထောင်စုရဲ့အာရှအရှေ့မြောက်ဒေသကအမေရိကန်မစ်ဆိုင်တုံးရဲ့ကာကွယ်စနစ်ကိုထုတ်ဖောက်နိုင်အောင်ကြိုးပမ်းနေတဲ့အထောက်အထားဖြစ်နေတယ်လို့ကာကွယ်စနစ်ရဲ့ကျွမ်းကျင်သူတွေယူဆထားကြပါရယ်။